မင်္ဂလာညနေခင်းမှာသောတာရှင်များရှင်2018ခုနှစ်ဩဂုတ်လ8ရက်ဗုဒ္ဓဘူးနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိคลိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်အောက်လတော်နီးယားအတွက် Ohio ပြည်နယ်ကထူးယူကောက်ပွဲမှာကိုယ်စားလှယ်တွေချမဲ့ပြတ်သက်မနိုင်တဲ့အတွက်အနိုင်ရှုံးဆုံးဖြတ်ဖို့ခံနေပါတယ်။မလေးရှားနိုင်ငံမှာလုပ်ငန်းကြီးကနေဒေါ်လာဘီလီယံနဲ့ချီအလွဲသုံးစားမှုရှုပ်တော်ပုံနဲ့ဆက်နွယ်ပြီးဝန်ကြီးချုပ်နာဂျက်ရာဇာနောက်ထပ်အမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဒီကနေ့ကြာရောက်တဲ့နှစ်30ပြည့်ရှစ်လေးလုံးလူမှုရေးတော်ဘုံကြီးနှစ်ပတ်လည်နေ့မှာတော့လူမှုအောင်ကြားမှုကြီးဖြစ်ခဲ့တဲ့အတွင်းအသက်တွေဘဝတွေပေးဆက်ခဲ့သူတွေကိုဥညွန့်ဂုဏ်ပြုပါတယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်တွေကပြောဆိုလိုက်ပါတယ်။
အဲ့ဒီတော့ကနှစ်30လုံးကအတူလျှောက်ခဲ့တဲ့အတူတက်ခဲ့တဲ့ခြေအဆုံပိုင်းရှင်အားလုံးကိုအထူးသဖြင့်ဘယ်တော့မှကြံမလာနိုင်တော့တဲ့ကောင်းလံနေတလူလူဖြစ်လာကိုရင်ခွင့်မရတော့တဲ့သူတွေအတွက်
88မျိုးဆက်ចောင်းသားកောင်းဆောင်មីងកូនណៃပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ကြပါမယ်နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်းချီပြီးရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြည်ရေးနိုင်ငံတကာကဝိုင်းဝန်းကူညီပေးကြဖို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကတိုက်တွန်းလိုက်တဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအစီအစဉ်ကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်အောက်လတော်နီးယားအတွက် Ohio ပြည်နယ်ကအထူးရွေးကောက်ပွဲမှာကိုယ်စားလှယ်ချမဲပြတ်သက်မနိုင်တဲ့အတွက်ဒီနေ့စောပိုင်းအထိအနိုင်ရှုံးဆုံးဖြတ်ဖို့ခံနေပါတယ်။ Ohio ပြည်နယ်ကခြေပြတ်ရွေးကောက်ပွဲနဲ့ပြည်နယ်တချို့ကရွေးကောက်ပွဲရလဒ်တွေကနေရှေ့လာမဲ့နိုဝင်ဘာလွှတ်တော်ရွေးကောက်ပွဲပေါ်ရက်ကလန်နိုင်တဲ့အလားအလာတွေကိုလည်း Republican နဲ့ Democratic Party တို့ကအနီးကပ်စောင့်ကြည့်နေကြတာပါ။ Ohio မဲဆန္ဒနယ်မြေတွေအားလုံးကနေရရှိထားတဲ့ကိန်းဂဏန်းတွေအရ Republican ကိုယ်စားလှယ်Tribe Borderson ကဒီမိုကရက်တစ်ကိုယ်စားလှယ် Danny O'Connell နဲ့ထောက်ခံပေး1900သားရထားပါတယ်။ပြည်내ရွေးကောက်ပွဲတာဝန်ခံ John Hester ကတော့မဲယုံပေါင်း3400ကျော်နဲ့ကျွတင်မဲပေါင်း5000လောက်မဲပေးခဲ့ကြောင်းပြောဆိုထားပေမဲ့ပြည်내ဥပဒေအရအင်္ဂါနေ့ရွေးကောက်ပွဲအပြီး17ရက်ကြာမှတရားဝင်မဲရည်တွက်နိုင်မှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။အနိုင်ရတဲ့ကိုယ်စားလှယ်ကတော့ပြီးခဲ့တဲ့အောက်တိုဘာလမှာတာဝန်ခံနှုတ်ထွက်ထားတဲ့ Republican အောက်လွှတ်တော်အမတ် Pat Tibery ရဲ့နေရာကိုတာဝန်ယူရမှာဖြစ်ပါတယ်။ခုနီယာကိုပဲနိုဝင်ဘာလွှတ်တော်ရွေးကောက်ပွဲတွေကျင်းပတဲ့အခါနောက်တစ်ချိန်ရှင်ပြန်ရမှာဖြစ်တဲ့အတွက် Republican ကိုယ်စားလှယ် Borderson နဲ့ Democratic ကိုယ်စားလှယ် O'Connor တို့ထပ်မံရှင်ပြန်ရမယ့်အလားအလာတွေလည်းရှိနေကြပါတယ်
။ American သမ္မတ Donald Trump က American နဲ့တရုတ်နိုင်ငံကြားအထူးကောင်းမွန်တဲ့ကုန်သွယ်ရေးဆက်ဆံမှုဖြစ်လာမှာဖြစ်ပေမဲ့အရင်သမ္မတဟောင်းတွေရဲ့လက်ထက်ကလိုပုံစံမျိုးတွေနဲ့တော့ကွဲပြားလိမ့်မယ်လို့မနေ့အင်္ဂါနေ့မှာပြောပါရယ်။တရုတ်တို့ရဲ့စီးပွားရေးကောင်းမွန်တာကိုသူ့အနေနဲ့လိုလားပေမဲ့တရုတ်ဘက်က American အပေါ်မျှတမှုရှိတဲ့မူဝါဒမျိုးထားစေချင်တဲ့ဆိုပြီးဖိတ်ခေါ်ထားတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုသမ္မတ Donald Trump ကပြောဆိုခဲ့တာပါ။တရုတ်ဟာကုန်သွယ်ရေးနဲ့ပတ်သက်ပြီးမျှတမှုမရှိတဲ့နိုင်ငံဆိုပြီးသမ္မတ Trump ကမကြာခဏပြောဆိုခဲ့တယ်လို့အမေရိကန်အလုပ်သမားတွေအကြိုအမြတ်ရမယ်ကုန်သွယ်ရေးအဖြစ်ပြောင်းလဲပြဖို့ဆန္ဒရှိကြောင်းလည်းပြောဆိုပါရယ်သမ္မတ Trump ကဒေါ်လာဘီလီယံ30ကျော်ဖို့တရုတ်သွင်းကုန်ပစ္စည်းတွေအပေါ်နောက်ထပ်အခွင့်တိုးမြင့်ကောက်ခံလိုက်တာပါဒါအပြင်ဒီလနောက်ပိုင်းမှာလည်းနောက်ထပ်ဒေါ်လာ16ဘီလီယံဖို့တရုတ်သွင်းကုန်တွေကိုအခွင့်တိုးကောက်မယ်လို့မနေ့အင်္ဂါနေ့မှာပဲသမ္မတ Trump အစိုးရအဖွဲ့ကပြောပါရယ်တရုတ်ဘက်ကလည်းဒေါ်လာဘီလီယံ10နဲ့ချီတဲ့အမေရိကန်သွင်းကုန်တွေကိုတံပြန်အခွင့်တိုးမြင့်ကောက်ခံမှုစီစဉ်ထားတယ်လို့ပြောပါရယ်အမေရိကန်ဘက်ကအခွင့်တိုးကောက်ပေမဲ့လည်းတရုတ်ကုန်ပစ္စည်းတွေတဟုန်ထိုးတင်ပို့နေရတဲ့ကုန်သွယ်ရေးကိန်းဂဏန်းတွေကိုလည်းတရုတ်တို့ကမနေ့အင်္ဂါနေ့မှာထုတ်ပြန်ခဲ့ပါတယ်
။မြောက်ကိုရဲ့နျူကလ িয়ার နဲ့ဖြစ်သေးလုပ်ငန်းတွေနဲ့ပတ်သက်လို့မနေ့ညက New Jersey ပြည်နယ်အပန်းဖြေကောက်ကွင်းတစ်ခုမှာပြောကြားတဲ့မင်းကွန်းတွင်သမ္မတ Donald Trump ကကာကွယ်တဲ့သဘောထားမျိုးပြောဆိုသွားပါတယ်
။ North Korea we're doing well. I think we have a lot of good talk going on. That's been going on for many, many years. I think, you know,
we're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to have a lot of good talk going on. We're going to ရော့ကက်ဒုံးပစ်ခတ်တာတွေနျူကလ িয়ার ဆန်တက်မှုတွေလည်းမတွေ့ရတော့သလိုဆက်ဆံရေးတွေတိုးတက်လာနေဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။လက်တွေ့အကောင့်ထဲပေါ်လာဖို့အတွက်စောင့်ကြည့်သွားမှာဖြစ်ပြီးမြောက်ကိုရီးယားနဲ့ဆက်ဆံရေးတွေတိုးတက်လာတဲ့အပေါ်တရုတ်နိုင်ငံကဝမ်းသာလိမ့်မယ်လို့မထင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့ဇွန်လတဲ့စင်ကူနိုင်ငံမှာတွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းသဘောတူခဲ့တာတွေကိုမြောက်ကိုရီးယားဘက်ကလိုက်နာမှုရှိတဲ့အကြောင်းလည်းသမ္မတ Trump ကပြောပါတယ်။ ဒါမှလည်းသမရရဲ့ပြောချက်ချက်ဟာသူ့ရဲ့အမျိုးသားလူမျိုးရေးချန်ပီပုဂ္ဂိုလ်ရဲ့ပြောဆိုချက်နဲ့တော့ကွဲလွန်နေပါတယ်။အမျိုးသားလူမျိုးရေးချန်ပီဂျွန်ဘော်တန်ကတော့မြောက်ကိုရီးယားနျူကလ িয়ার ဖြစ်တဲ့လိုအပ်တဲ့ခြေလမ်းမျိုးတွေလှမ်းနေတာကိုမတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်
။စင်မာဝေအထိုက်ခံနိုင်ငံရေးသမားတန်တိုင်ပီဒီဟာနေဆက်မှာအဖမ်းခံလိုက်ရပါတယ်။ဇမ်ဘီယာနိုင်ငံမှာခလုံခွင့်ရဖို့ကြိုးပမ်းနေနေနဲ့နေဆက်ကိုဖျက်ချဖို့ကြိုးပမ်းရမှာဒီကနေ့ပဲအဖမ်းခံခဲ့ရတာဖြစ်ကြောင်းလဲအကျိုးဆောင်ရှိနေ QBC ကမီလီယိုကပြောပါတယ်။ဖမ်းဆီးခံလိုက်ရတဲ့ပီဒီဟာပြေးခဲ့တဲ့သတင်းမှတ်ထဲကစင်မာဝေနိုင်ငံကသမရရွေးကောက်ပွဲနောက်ပိုင်းတွေးထွက်တန်ယိုပဋိပက္ခတွေဖြစ်ပွားခဲ့တဲ့အတွက်စူပူအောင်လုံဆောင်မှုနဲ့ရဲကအလိုရှိနေတဲ့အထိုက်ခံဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှု MDC ပါတီဝင်ကိုဦးထဲကသူဦးဖြစ်ပါတယ်။ MDC ပါတီနဲ့ထောက်ခံသူတွေကတော့ရွေးကောက်ပွဲမှာသမရအမဆန်မနန်ဂါကအနိုင်ရအောင်မဲလိန်ခဲ့တယ်လို့စွပ်စွဲထားတာပါ။ဖန်စီခံလိုက်ရတဲ့ PD ဟာသမရကရွေးကောက်ပွဲမှာအနိုင်ရကြောင်းမကြေညာခင်ရက်မှာပဲအတိုက်ခံ MDC ပါတီကောင်းဆောင် Nelson Kamisa ဇူလိုင်လ30ရွေးကောက်ပွဲမှာအနိုင်ရကြောင်းသတင်းစာရှင်းလင်းပွဲကျင်းပပြီးကြေညာခဲ့သူလည်းဖြစ်ပါတယ်။နောက်တစ်ရက်မှာအတိုက်ခံကောင်းဆောင်ကိုထောက်ခံသူတွေလက်မောထွက်ပြီးတော့တရားဝင်ရွေးကောက်ပွဲရလဒ်ကိုဆန္ဒပြခဲ့ကြရမှာတော့ရဲတွေကမြေရုပ်ပုံးတွေကြီးစံအစစ်တွေတုံးပြီးတော့နှိမ်နှင်းခဲ့တာပါ။ဖန်စီခံခဲ့ရတဲ့နိုင်ငံရေးသမားပီတီဟာစင်မာဝေနိုင်ငံမှာနေပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဇူနူ PF ပါတီကောင်းဆောင်ရောဘတ်မူဂါဘီတမရဖြစ်တာဝန်ယူထားစဉ်အတိုက်ခံ MDB ပါတီနဲ့အာဏာခွဲဝေတာဝန်ယူခဲ့တဲ့အစိုးရလက်ထက်2009ခုနှစ်ကနေ2013ခုနှစ်ထိဗန္နာရေးဝန်ကြီးတာဝန်ယူခဲ့ပူသူလည်းဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မလေးရှားနိုင်ငံပိုင် 1MTV လုပ်ငန်းကြီးကနေဒေါ်လာဘီလီယံနဲ့ချီအလွယ်သုံးစားမှုရှုပ်ထွေးပုံနဲ့ဆက်နေပြီးဝန်ကြီးချုပ်နာဂျီဘရာဇာဟာနောက်ထပ်မှုတွေနဲ့ရင်ဆိုင်နေရပါတယ် 1MTV လက်အောက်ခံလုပ်ငန်းခွဲတစ်ခုဖြစ်တဲ့ SRC International ကနေကိုပိုင်ပန်စင်းတဲ့ကိုဒေါ်လာ7သန်းလွှတ်ပြောင်းမှုပါဝင်ငွေမဲခွာချမှုအမှုသုံးမှုနဲ့ဒီနေ့နောက်ထပ်ဆွဲချက်တင်ခံခဲ့ရတာပါအမှုတမှုရင်းစည်အတွက်ပြစ်မှုတင်ရှားရင်တော့အမြင့်ဆုံးထောင်ဒဏ်15နှစ်အထိကြာခံရနိုင်တယ်လို့ခေါ်ယူခဲ့တဲ့ငွေကြေးပမာဏရဲ့၅ဆထက်မနည်းတဲ့ဒဏ်ငွေပေးဆောင်ရမှာလည်းဖြစ်ပါတယ်ဒီနေ့တရားခွင်မှာတော့ဝန်ကြီးချုပ်ဟောင်းကစွဲချက်တွေအားလုံးတွေအပြည့်မရှိကြောင်းရှောက်လဲခဲ့တာပါအသက်64နှစ်အရွယ်ဝန်ကြီးချုပ်နာချက်ကိုတော့ပြီးခဲ့တဲ့လတည်းမှာပဲယုံကြည်အားနဲ့မှုကိုဖောက်ပြမှုနဲ့ရာဇဝတ်ကြောင်းရသုံးမှု 1MTV လုပ်ငန်းကြီးကနေအလွဲသုံးစားမှုနဲ့ဆက်နွယ်တဲ့အမှုတမှုတွေနဲ့တရားစွဲထားတာဖြစ်ပါတယ်အစိုးရမှဆွဲဆိုထားတဲ့အမှုမှုချင်းစီကလည်းပြစ်မှုထင်ရှားခဲ့မယ်ဆိုရင်အမြင့်ဆုံးထောင်ဒဏ်အနှစ်20ထိကြာခံရနိုင်ပါတယ်အစိုးရဆွဲဆိုထားတဲ့အမှုတွေမှာလည်းအပြည့်မရှိကြောင်းဝန်ကြီးချုပ်ဟောင်းကရှောက်လဲထားတာပါဝန်ကြီးချုပ်ဖြစ်တာဝန်ယူစင်မှာတည်ထောင်ခဲ့တဲ့1MTV လုပ်ငန်းကြီးကအလွဲသုံးစားမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာတော့ဝန်ကြီးချုပ်ဟောင်းနာချစ်ကိုအဓိကစုံစမ်းနေတာဖြစ်ပါတယ်အမေရိကန်တရားရေးဝန်ကြီးဌာနကလည်းမလေးရှားနိုင်ငံပိုင် 1MTV လုပ်ငန်းကနေဒေါ်လာ 4.5 ဘီလီယံခိုးယူခံခဲ့ရကြောင်းနဲ့ဒီထဲကတချို့ကတော့ဝန်ကြီးချုပ်ဟောင်းရဲ့ကိုယ်ပိုင်ပန်ဆင်းတဲ့ကိုရောက်ရှိခဲ့ကြောင်းလည်းစွပ်စွဲထားပါတယ်
လောက်နိုင်ငံမှာပြည်ခဲ့တဲ့လကုံပိုင်းလောက်ကရေအားလျက်စစ်ထုတ်လုပ်တဲ့ရေကာတာတစ်ခုအကြီးအကျယ်ကျိုးပေါက်ခဲ့ပြီးတဲ့နောက်တိဆောက်စဲရေကာတာပေါင်း50ကျော်ကိုလည်းပြန်ပြီးဆန်းစစ်သွားမယ်အပြင်တိကလာအတွင်းရေကာတာသည်တိဆောက်ရေးကိစ္စကိုလောက်အစိုးရကဆိုင်းငံ့ထားမှာပါအခုလိုဘေးထုတ်ကကြောက်ရွံ့ခဲ့ရတဲ့အတွက်ရေကာတာတွေကိုကြည်ကြဲပြင်းပြင်းစစ်ဆေးသွားမယ်လို့လောက်နိုင်ငံခြားရေးဝန်ကြီးဌာနတူညွန်ကြားရေးမှူးကင်ညာခမွန်ခွန်က VOA ကိုပြောပါတယ်ရေကာတာကျိုးပေါက်ခဲ့တဲ့အတွက်လူ30ကျော်သေဆုံးပြီးတော့100ကျော်ပျောက်ဆုံးနေဆဲဖြစ်တယ်လို့လောက်နဲ့အိနေချင်းကမ္ဘောဒီးယားနိုင်ငံတဲ့ဒီရေရီစီစင်ပြီးတော့လူ1000ကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါနိုင်ငံတွင်းဆောက်လက်စာရေကတာပေါင်း50ကျော်ကိုပြန်ပြီးတော့အသေးချာစုံစမ်းစစ်ဆေးသွားမယ်အပြင်ဤပညာပိုင်းအရအနီးကပ်စောင့်ကြည့်သွားမယ်လို့လည်းတူညွန်ကြားရေးမှူးခန့်ညာကပြောပါရယ်ဇူလိုင်လ23ရက်နေ့ကစီပိုင်စီနမ်ရောင်ရေကတာကျိုးပေါက်ပြီးထွက်လာတဲ့ကုဘမီတာတန်5000လောက်ရှိတဲ့ရေတွေအတပ်ပူးနဲ့ဆန်နာမစ်ပြည်နယ်ထဲကရွာတွေထိစီးဆင်းပြီးရာနဲ့ကြီးတဲ့အိမ်တွေရင်နောက်မျောပါခဲ့တယ်လို့ဒေသခံတွေလည်းအိုးအိမ်ဆုံးွားထွက်ပြေးခဲ့ရတာပါ
အင်ဒိုနီးရှားနိုင်ငံကဗန်းဖြစ်ကျွန်းမှာတနင်္ဂနွေနေ့ကအင်အားပြင်းငလင်တန်းကြောင့်သေဆုံးသူအရေအတွက်ဟာ130ယောက်ထက်မနည်းရှိတဲ့အကြောင်းအာဏာပိုင်တွေအတည်ပြုလိုက်ပါတယ်။သေဆုံးသူအရေအတွက်စီးရင်တက်ကတော့အင်ဒိုနီးရှားအမျိုးသားကပ်ဘေးတန်ရှော့ချရေးအေဂျင်စီပြောခွင့်ရကဒီနေ့ပဲထပ်မံအတည်ပြုထုတ်ပြန်လိုက်တာပါ။လွန်ပေါ်ကျွန်းမြောက်ပိုင်းကမ်းလွန်ရေပြင်ကိုဗိုလ်ပြုပြီးအင်အား6.9ရှိတဲ့ငလင်လှုပ်ခတ်ခဲ့ရကထိခိုက်သေဆုံးသူတွေကိုအရေးပေါ်ရှာဖွေခဲ့စေရည်ဆက်လက်ရှာဖွေနေချိန်မှာပဲသေဆုံးသူစီးရင်တက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ငလင်တန်ကတော့အနည်းနာကဂျီလီပါလီဇွန်ဘောင် ဟွာကျွန်းနေပြင်အရှိချာဘာကနေရာတချို့မှာပါခန်းစားခဲ့ကြတာပါလင်းနေကြောင့်နေထောင်ပေါင်းများစွာပြစ်စီခဲ့ရပြီးလွန်ဘော်ကျွန်းပေါ်မှာပဲလူပေါင်း 35,600 အိုးမဲ့အိမ်ဖြစ်ရပြီးအရေးပေါ်စကန်နေမှာခိုလုံနေကြရပါတယ
်အကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ရင်းကအခြေအနေတွေတိုးတက်လာတာရှိပေမလို့အရေးကြီးဆောင်ရမယ့်ကိစ္စတွေရှိနေပြီးဒါကိုအထူးရောက်ဆုံးအကောင့်နဲ့ဖော်ပေါ်ကုဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP တို့ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်ရင်းအကူအညီရဲ့လုပ်ငန်းတွေထိတိအယောက်ဆောင်ရွက်နိုင်အောင်ကုလသမဂ္ဂကအကူအညီပေးအဖွဲ့တွေကိုလွတ်လပ်စွာသွာလာခွင့်ပြုဖို့ပြည်내ရင်းလူမှုအသိုင်းအဝိုင်းအားလုံးလွတ်လပ်စွာလှုပ်ရှားသွာလာခွင့်ပြုဖို့နဲ့ပဋိပက္ခရဲ့အဓိကအကြောင်းရင်းစစ်မြစ်ကိုကင်တွယ်ဖြေရှင်းဖို့ဆိုတဲ့ကိစ္စတွေကိုအလေးထားဆောင်ရွက်ဖို့လိုအပ်နေတဲ့ကြောင်း UNHCR နဲ့ UNDP ကုလသမဂ္ဂအဖွဲ့တွေကထောက်ပြပြောဆိုပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်လီဦးနဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင်ဒီကနေ့ဩဂုတ်လ၈ရက်နေ့ဟာဆိုရင်လွန်ခဲ့တဲ့1988ခုနှစ်ကနိုင်ငံတော်ဝန်ယဟန်ရှင်လူကျောင်းသားပြည်သူအပေါင်းဒီစုပေါင်းပြီးတော့တပါတီအာဏာရှင်စနစ်ကိုအုံကြွတော်လှန်ခဲ့ကြတဲ့နှစ်30ပြည့်ရှစ်လေးလုံးအရေးတော်ပုံကြီးရဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီလိုရှစ်လေးလုံးနှစ်30ပြည့်နှစ်ပတ်လည်လို့နိုင်ငံရေးအခမ်းအနားတွေကျင်းပတာဟာအတိတ်ကိုပြန်တူးဖော်တာမျိုးမဟုတ်ဘဲအနာဂတ်အတွက်ပြင်ဆင်တဲ့ခြေလှမ်းတွေဖြစ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။လူထုရဲ့အတန်ကိုအစိုးရကနားမထောင်ခဲ့တဲ့အတွက်အုံကြွမှုဖြစ်ခဲ့ရတဲ့ငန်းစာကိုယူသင့်တယ်လို့ပြောဆိုပြီးရှစ်လေးလုံးရဲ့ဂရိကဝတ်တွေအကောင့်ထဲဖော်နိုင်ရေးကိုလည်းအဓိကထောက်ပြကြပါတယ်ဒီကနေ့ရန်ကုန်တက္ကသိုလ်မှာကျင်းပတဲ့အခမ်းအနားအကြောင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပေးပါရှင
်လွန်ခဲ့တဲ့နှစ်ပေါင်း30ကရဟန်းရှင်လူပြည်သူတွေအားလုံးပါဝင်ခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားမှုကြီးအနှစ်30ပြည့်တဲ့အခါမှာဒီလှုပ်ရှားမှုနိုင်သလားရှုံးသလားဆိုတဲ့သုံးသပ်ချက်တွေဒီလှုပ်ရှားမှုကနေဘယ်လိုသင်ခန်းစာတွေယူမလဲဆိုတဲ့ပြောဆိုစမ်းစစ်ချက်တွေကိုကျွန်တော်ကြားနေရပါတယ်ဒီဒီမိုကရေစီလှုပ်ရှားမှုကိုဘယ်လိုဆက်ပြီးတော့ခြေတက်ကြမလဲဒီခီးကပြီးပလားဆိုတော့ဝေဖန်ဆက်စစ်ချက်တွေကိုလည်းကျွန်တော်တို့ကြားနေရပါတယ်ဒါပေမဲ့ဒီနေ့ဒီမိုကရေစီရေလှုပ်ရှားမှုနှစ်30အတွင်းပါဝင်ခဲ့သူတွေကတော့ရန်ကုန်တက္ကသိုလ်မှာနှစ်30ပြည့်ခမ်းနားကျင်းပပြီးတော့မိတ်ဆွေဟောင်းတွေတွေ့ကြဆုံကြမိတ်ဆက်နေကြပါတယ်တပိုင်းချောင်းတွေကိုအမှတ်တရနဲ့အလွမ်းတွေရောထွေးနေတဲ့ဂါလာလည်းဖြစ်ပါတယ်
အဲ့ဒီတော့ကနှစ်30လုံးကအတူလျှောက်ခဲ့တဲ့အတူတက်ခဲ့တဲ့ခြေအဆုံပိုင်းရှင်အားလုံးကိုအထူးသဖြင့်ဘယ်တော့မှပြန်မလာနိုင်တော့တဲ့ခေါင်းလန့်နေတလူလူပြတ်လာကိုရင်ခွင့်မရတော့တဲ့သူတွေအတွက်အထူးသဖြင့်ဦးညွတ်ကုန်ပြုပါတယ်ဒီညကိုရွေးချယ်ရခြင်းကကျွန်တော်တို့ရဲ့ဘူမိနဲ့တန်းလို့ယုံကြည်လို့ပါဒါဟာအိမ်မက်ဆံပေါင်းဆံနေပါလိမ့်မယ်ကျွန်တော်တို့အကြမ်းတမ်းဆုံးအချိန်အမှောင်မဲဆုံးကာလတုန်းကအဲ့ဒီခံစားချက်တွေကြာရှည်ရင်ဖြစ်တော်ဖြစ်ပါမလားဒီလိုပြန်ဆုံနိုင်မှာမလားလို့တွေးကောင်းတွေးမိပါလိမ့်မယ်ဒါပေမဲ့ဒီကနေ့ကျွန်တော်တို့ပြန်ရောက်လာပါပြီဒေါင်းလန်နေတဲ့အတူပြန်ရောက်လာတာပ
ါအခမ်းအနားမှာပြောသွားခဲ့တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ရဲ့မိန့်ခွန်းတချို့ပါအနာဂတ်ကိုမျက်နှာမူဖို့ဆိုရင်နောက်မျိုးဆက်တဲ့လူငယ်တွေအတွက်သင်ခန်းစာယူဖို့လိုသလိုအတိတ်ကိုလည်းခြံလှပ်လို့မရဘူးလို့သူကဆိုပါတယ်လွန်ခဲ့တဲ့နှစ်30ဒီမိုကရေစီရေလှုပ်ရှားမှုအတွင်းအားလုံးမျှော်မှန်းခဲ့တဲ့တိုင်းပြည်တစ်ခုရအောင်ဆက်ပြီးကြိုးစားဖို့သူကအဓိကပြောဆိုသွားပါတယ
်နောက်ဆုံးအနေနဲ့ကျွန်တော်တို့တစ်ချိန်ကသကလုံးနေတဲ့အတိတ်ကြမပြောတတ်သည့်တိုင်အောင်ကျွန်တော်တို့မျှော်မှန်းခဲ့တဲ့နိုင်ငံတစ်ခုကိုခုရောက်နေတဲ့နေရာကစပြီးတော့ဖြစ်စေရမယ်ဆိုတာတိုက်တွန်းပါတယ်ဘယ်လိုနိုင်ငံမျိုးလဲတယံသာတကျင်းစာမိနေတဲ့နိုင်ငံဘဝကလေလူသားအရေးမြစ်ကိုတန်ဖိုးထားတဲ့နိုင်ငံရုပ်ဝတ္ထုနဲ့ဒနာအင်အားပြောင်းဝမှုကိုသာတွင်တွင်ပြောနေမဲ့ကစားကျေဝတ်ကောင်းတွေနဲ့ဂုဏ်သတင်းပြည့်ပြန့်တဲ့နိုင်ငံအမိတ်အာဏာတစ်ခုတည်းနဲ့လူတွေကိုစိတ်ခိုင်းနေမဲ့အစားအပြန်အလှန်ယုံကြည်မှုနဲ့ဆွေးနွေးညှိနှိုင်းမှုပြည်သူသဘောဆန္ဒတွေကိုဥညွတ်ပြီးပူးပေါင်းဆောင်ရွက်တဲ့နိုင်ငံလူမျိုးတွေကွဲပြားမှုကိုရည်တွက်နေမဲ့အစားတာဝန်ခွဲခြားယူတတ်မှုတာဝန်ခွဲခြားခံတတ်မှုအပေါ်မှာဂရုဓမ္မပြုတဲ့နိုင်ငံထစ်ခနဲရှိရင်လက်နဲ့အာကုနဲ့အရာရာကိုဖြည့်ရှင်းမယ်ဆိုတဲ့အတိတ်တော့မဟုတ်ပဲဉာဏ်ပညာစဉ်ဉဏ်တုံတရား
စာနာမှုတွဲခေါ်မျှော်မြင်မှုနဲ့သာပြဿနာပေါင်းစုံကိုချင်းကပ်ဖြေရှင်းတတ်သောမျိုးဆက်တစ်တို့ရဲ့နိုင်ငံအဲ့ဒီနိုင်ငံမျိုးရောက်အောင်ကျွန်တော်တို့ကြီးကျက်ကြတဲ့နေရာမှာရှစ်လေးလုံးဆိုတာအတိတ်သမိုင်းထဲမှာအိတ်မောကျနေတာမဟုတ်ပါဘူးမျိုးဆက်အသီးသီးရဲ့သွေးကြောတွေထဲမှာစီးဝင်ပြီးခုနကျွန်တော်တို့တောက်တာတော့ကဘာကလေးစားဥညွတ်ရတဲ့ကျွန်တော်တို့ကိုယ်တိုင်သမိုင်းတစ်ခုမှာခေါင်းမော့နိုင်တဲ့နိုင်ငံမျိုးအထိတည်ဆောင်သွားမယ်ဝိညာဉ်ဖြစ်ပါတယ်လို့ပြောရင်အဆုံးသတ်ပါတယ
်ပြည်သူတွေရဲ့တိတ်နေတဲ့တန်တွေကိုနားဆုံးမှုပြက်ကွက်ခဲ့တာကြောင့်လူထုအောင်ကြောင်းမှုဖြစ်ခဲ့တယ်ဆိုတာကို88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကိုကြီးကထောက်ပြပါတယ်တမိုင်းကျောင်းတွေပြန်လည်ရတာကအကြောင်းရှိပါတယ်လို့သူကပြောပါတယ
်တစ်ချိန်လုံးကတောက်တော်မှာဖိတ်ပိုင်းတော်ဝန်ထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တယောက်ပါပြီးခဲ့တဲ့ဆိုးရလက်ထက်မှာကျွန်တော်တို့နဲ့တွေ့တွေ့တော့သူကကျွန်တော်တို့ကိုရင်းရင်းနှီးနှီးမေးတော့ခင်ဗျားတို့ခေါင်းလေးထဲမှာဘလောက်ကြာသွားလဲတဲ့ကျွန်တော်တို့ကပြေးပါတယ်တဝူးချင်းကလည်းပြေးပါတယ်ကျွန်တော်ကအနည်း20အာသူကတော့22နှစ်အစရှိသဖြင့်ပြောတော့တကယ်ကိုသူအာအသိပြင်သက်ပြီးတော့ဟာတဲ့ခင်ဗျားတို့အဲ့လောက်တောင်ကြာသွားတာလားပြုသူအတွက်ခဏလေးလို့ထင်ရပေမဲ့ခံရသူတွေအတွက်တော့တကပါပါဒါတွေကိုပြန်ပြန်ပြောနေတာကလေငါကြီးစိတ်မဟုတ်ဘူးအနေဆုံးအစ်င့်လူပွဲစဉ်တစ်ခုလုံးပြုပြင်ပြောင်းလဲအောင်စ조사ခဲ့ကြတဲ့လူတွေရဲ့အခမ်းကဏ္ဍကိုဒီလူပွဲစဉ်ကအတိမတ်ပြုတယ်တံမိုးထားတယ်ဆိုရင်ပဲတည်တဲ့လူတွေလည်းတည်တော်ပါတယ်ခံစားနေရတဲ့လူတွေလည်းနေပြောပါတယ
်ရှင်းလင်းလုံးနှစ်ပတ်လည်းဖြစ်3ရက်ကျင်းပတဲ့ခန္ဓာတွေမှာလူထုလှုပ်ရှားမှုအကြောင်းကိုပြန်လည်သုံးသပ်တဲ့ဆွေးနွေးပွဲတွေလည်းကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲတွေအကြောင်းကိုတော့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြအေးကအခုလို VOE ကိုရှင်းပြပါတယ
်။နံပါတ်1ခေါင်းဆရာနှစ်30ဒီမိုစီဒီမိုကရေစီ key အဲ့မှာတော့ရှင်းတယ်။ဦးလက်ရှိရောက်ရှိနေတဲ့အခြေအနေအားကျွန်တော်မြန်မာထားတဲ့ပန်းနိုင်မဟုတ်သေးဘူး။မရောက်သေးဘူး။အဲ့တော့ဒီပန်းနိုင်ကိုရောက်အောင်ဘယ်လိုသွားတဲ့အသွားနေတဲ့ခါမှာခွဲခြားစိတ်ပြတဲ့ခါမှာအစိုးရအနေနဲ့လည်းဒီမှာဆန္ဒပြမှုတွေပါတွေကိုကျွန်တော်တို့ခွင့်ပြုတင်နေဆိုတာတွေပါတယ်။နောက်တစ်ခုကဒီဘက်ကလူတွေကဒီမိုတနည်းအားဖြင့်ဒီမိုကရေစီလိုလားတဲ့အင်အားစုတွေအားလုံးညှို့ညွတ်ဖို့လိုတယ်ဆိုတဲ့အဓိကကိုမျက်မှောက်မိမောင်းထိုးပြထားပြရတာဒါနံပါတ်1ချက်ပေါ့နံပါတ်2ကောင်းဆုံးမတိုင်းတဲ့တန်းတူညီမျှမှုနဲ့ဖရယ်ပြည်တော်စုအဲ့မှာတော့အကုန်လုံးကလိုချင်တာကဒီ2008ဖွဲ့စည်းပုံမှာဘလို့မှအလုံးမဖြစ်ဘူးအဲ့တော့ဒီမိုကရေစီဖရယ်ပြည်တော်စုနဲ့ကန့်ညီတဲ့ဖွဲ့စည်းပုံတရားပေါ်ပေါက်ဖို့အရေးကြီးတယ်အဲ့နံပါတ်3ကတော့မြန်မာနိုင်ငံရေးနဲ့စစ်အာဏာရှင်စနစ်အဲ့မှာလည်းရှင်းတယ်အဲ့တော့မြန်မာနိုင်ငံရေးမှာစစ်အာဏာရှင်စနစ်ဟာအမြင့်တွေလာတဲ့ကာလတွေကိုပြန်ပြောတယ်ဥပမာ58ကျွန်တော်60 58 60နှစ်ဒါဒါလေးဆက်ပြောရတယ်80အာနာသိန်းတာပြောပြီးတော့လက်ရှိကာလမှာဒီစစ်ဘောင်ကျင်းသွားဖို့ဒီရက်ဘောင်ချဲ့နိုင်ဖို့ဘယ်လိုလုပ်လုပ်ကြမလဲဆိုတဲ့ဟာတွေဝင်ဆွေးနွေးထားတဲ့ဥပဒေတွေကျွန်တော်ဒီထဲမှာလည်းပါတယ်ထုတ်ပြန်ထားတယ
်ဒီခန္ဓာမှာခေတ်ဆက်ဆက်နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့သူတွေအပြင်မျိုးဆက်တဲ့ចောင်းသားလူငယ်တွေတော်တော်များများကိုလည်းလာကြတာတွေ့ရပါတယ်ရှင်းလင်းလုံးစိတ်သက်တဲ့လူငယ်တွေကြားလက်ဆင့်ကမ်းနိုင်မှုရေးကြည့်တယ်ဆိုပြီးလွှတ်တော်ကိုယ်စားလှယ်ဒူးဖြစ်တဲ့ဥနေဖုံးလက်ကပြောပါတယ်
အခုဆိုဒီနေ့ဆိုရင်ဒါကျွန်တော်ဒီလိုဒီပီလမ်းမပေါ်မှာဒီလိုမျိုးလှုပ်ချင်ရပြဒါလူငယ်တွေရဲ့နေရာပဲလေနော်ဒါဒီတက္ကသိုလ်ဝင်းကြီးတောင်ဒီပီလမ်းမှာဒီလိုဟာတွေကလူငယ်ရဲ့နေအဲ့တော့ဒီလိုအခုအရင်တော့ကကြတော့လူငယ်တွေနဲ့ဒီလိုနိုင်ငံကြီးဒါကြီးက88ဆိုနိုင်ငံကြီးပွဲကြီးလို့ပြောလို့တသက်ကြီးဖြစ်နေအဲ့တော့ဒီလိုနေရာမှာလှုပ်ရတော့ကျွန်တော်အရန်သဘောကျတယ်ဘာလို့သဘောကျတယ်ဆိုခုနကပြောလူငယ်တွေနဲ့ပုံနီးလာတယ်နောက်ပြီးတော့ဟိုပေါ့တသက်စီမဟုတ်ပဲနဲ့လေလူငယ်တွေနဲ့ဒါဟာငါတို့နဲ့ဆိုင်တယ်ငါတို့ရဲ့တမိုင်းဆိုတဲ့ဟာမျိုးခံစားမှုမျိုးပေါ်လာအောင်ဒီလိုနေရာဌာနတွေပေါ့နော်အဲ့လိုနေရာဌာနတွေမှာဒီလိုပွဲမျိုးတွေမများလှုပ်ပေးဖို့ကျွန်တော်တောင်းဆိုတယ်
88ခုနှစ်ကအခါသာကျောင်းသားခေါင်းဆောင်လူဖြစ်ခဲ့ပြီးလက်ရှိမဟာဗျူဟာနဲ့မူဝါဒဆန်ရလေးလာရေးအင်စတီကျူကအမှုဆောင်ဒါရိုက်တာဦးမင်းစင်ကတော့88ရဲ့ဂရီကုတ်ဒီကောင်းတဲ့ပေါ်လာဖို့အရေးကြီးတဲ့အကြောင်းအခုလိုပြောပါတယ
်။ငငယ်မှာတော့နှစ်ပိုင်းပေါ့ဗျာ။တစ်ပိုင်းကတော့ဒီသင်္ကေတပိုင်းပေါ့အထည်အမှတ်ပိုင်းပေါ့။အထည်အမှတ်ပိုင်းမှာသင်္ကေတပိုင်းမှာဒီလိုမျိုးတွေလှုပ်ခွင်ရတယ်ဆိုတာကတော့ကိုရင်လဲပါဝင်ပတ်သက်ခဲ့ဘူးသူတယောက်အနေနဲ့ပြောရမယ်ဆိုရင်ဟိုချက်သိမ်းမွင်းချင်းထားအောင်တော့စိတ်ကျဉ်တတ်ပါတယ်။နောက်တစ်ခုကလှုပ်ဖို့ကင်ပတ်တွေနဲ့ပြန်တွေ့ရတယ်လာမပါခဲ့တဲ့လူတွေကြားခဲ့ကြဆုံးခဲ့တဲ့လူတွေဘဝပြတ်သွားတဲ့လူတွေအတွက်လည်းစင်ကျင်ပြီးတော့လာဟိုကိုတက်နိုင်သလောက်ဆက်လုပ်ရမယ်ဆိုတော့ဒါကတော့ဟိုစိတ်ထဲမှာဒီလိုနှလုံးသွင်းပြစ်တာပေါ့နော်ဒါတော့တစ်ပိုင်းမှာနောက်တစ်ပိုင်းကတော့ဒီရှစ်လေးလုံးရဲ့ဂတိကဝတ်တွေပေါ့ရှစ်လေးလုံးကိုကျွန်တော်တို့စဉ်းစားတဲ့အခါမှာ ဖြစ်စဉ်ကြီးတစ်ခုပေါ့ဟို incident တစ်ခုလို့စဉ်းစားလို့မရဘူး event တစ်ခုလို့စဉ်းစားလို့မရဘူးစီတွေလုံးဟာတကယ်ကျတော့ journey တစ်ခုလို့ပါပဲဖြစ်စဉ်ကြီးဖြစ်စဉ်တစ်ခုလို့ကိုစမ်းပါလေဖြစ်ရနဲ့မတူပါဘူးဆိုတဲ့အခါကျတော့60နှစ်ကလေးကနေစခဲ့တဲ့ဖြစ်စဉ်မှာတကယ်ပြောရမယ်ဆိုရင်ဒီဘက်နောက်ပိုင်းရှင်းလင်းလုံးအလွန်မှာဆိုရင်ဒီ democracy ရေးစစ်အာဏာရှင်စန့်ကျင်ရေးတွေမကတော့ဘဲနဲ့တိုင်းသားတန်းတူရေးလို့ federal ရေးလို့ပါပါလာတာပေါ့အဲ့တော့ဒီနေ့ပြောရမယ်ဆိုရင်ရှင်းလင်းလုံးရဲ့ဂတိကဝတ်တွေအခုပြည့်ပြီလားလို့ပြောရမယ်ဆိုရင်တော့အများကြီးလူသေးတယ်လို့ပြောရမယ်ထင်ပါတယ်အဲ့တော့ရှင်းလင်းလုံးရဲ့ဂတိကဝတ်တွေပြည့်ဖို့အတွက်အခုဒီလိုမျိုးသင်္ကေတတွေလို့အထိတ်မှတ်တွေကနေပြီးတော့ inspiration လို့ခေါ်တဲ့စေစုံမှုတွေလုံဆောင်မှုတွေဆက်ရှိနိုင်မယ်ဆိုတော့ပိုကောင်းပါတယ်ဒီကိစ္စမှာတော့ရှင်းလင်းလုံးဂတိကဝတ်တွေပြည့်ဖို့ဆိုတာအစိုးရတစ်ခုနဲ့မသက်ဆိုင်ပါဘူးရှင်းလင်းလုံးမှာပါဝင်ခဲ့တဲ့လူတွေရောအဲ့လူတွေကနောက်မျိုးဆက်တွေကိုဘယ်လောက် lesson ကမ်းနိုင်မလဲဆိုတဲ့ပုံပေါ်လဲအများကြီးမူတည်မယ်လို့ကျွန်တော်ထင်ပါတယ
်ဒီနေ့ရှင်းလင်းလုံးနှစ်30ပြည့်ခန်းသားမှာနိုင်ငံခြားတန်တမာတွေအပြင်မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဥဖေမြင့်နဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့တက်ရောက်ခဲ့ပေမဲ့အမတ်တရမိန်ကွန်းတစုံတရာပြောဆိုသွားတာမတွေ့ရပါဘူးအရသာအစိုးရလက်ထက်ရန်ကုန်တက္ကသိုလ်မှာပထမဆုံးကျင်းပခွင့်ရတဲ့ခန်းသားဖြစ်တာကြောင့်ကျောင်းသားဟောင်းတွေခေတ်ဆက်ဆက်နိုင်ငံရေးလှုပ်ရှားသူတွေအထူးစီကားနေခဲ့ပါတယ်ခင်ဗျာ
နာဆင်းနေရတဲ့သချင်းကတော့ရှစ်လေးလုံးလူလူအောင်ကြွမှုကာလအတွင်းမှာပေါ်ပေါက်လာခဲ့တဲ့ကဘာမကြည့်ဘူးဆိုတဲ့သချင်းပါအမှုပညာရှင်နိုင်မြန်မာကဒီသချင်းရဲ့သကလုံးတွေကိုဖန်တီးပါတယ်မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုနဲ့အတူရှင်သန်နေတဲ့သချင်းတစ်ပုဒ်လည်းဖြစ်ပါတယ်တေးရေးသမားနိုင်မြန်မာကတော့ဒီလိုသချင်းမျိုးကိုဘရော့မှထပ်ပြီးတော့မဖန်တီးကျင်တော့ဘူးလို့2013ခုနှစ်တုန်းကပြောထားပါတယ
်ဒီလိုသချင်းမျိုးဆိုရတာလည်းပြောစရာလည်းမကောင်းပါဘူးကျွန်တော်တို့တိုင်းပြည်ကဒီလိုသချင်းမျိုးတွေဆိုရတဲ့အဖြစ်မျိုးဒီလိုအချင်းမျိုးတွေစုံနေရတဲ့ဘဝမျိုးကနေမြန်မြန်ကျွတ်လွတ်ပါစေ။နောက်နောက်အခါတွေမှာလည်းဒီလိုအချင်းမျိုးတွေကိုရေးရတဲ့တိုင်းပြည်မျိုးဒီလိုအချင်းမျိုးတွေကိုရေးရတဲ့အချင်းစရာမျိုးဒီလိုအချင်းမျိုးတွေကိုရေးဆက်တည်ခေါ်ရတဲ့ဘဝမျိုးနားထောင်ရတဲ့ရဲ့ရဲ့တွေနဲ့တိုက်ဆိုရတဲ့အဖြစ်မျိုးတွေနဲ့ကျွန်တော်တို့တိုင်းပြည်သူပြည်သားတွေမြန်မြန်ကျွတ်လွတ်သွားကြပါစေ။ဒီလိုဘဝတွေရတယ်ပေါ့အေးအေးချမ်းချမ်းကျွန်တော်တို့ပျော်လင့်တဲ့ဘဝမျိုးခေတ်မျိုးကိုကျွန်တော်တို့တောင်းတတဲ့အတိုင်းအမေရရရှိနေကြပါဘူး
VOA ကနေဗုဒ္ဓဖူးညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖီလီပိုဂရန်ဒီကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့တိမ့်ချီတဲ့ရိုဟင်ဂျာတွေနေရက်ပြန်နိုင်ရေးနိုင်ငံတကာကဝိုင်းဝန်းဆောင်ရွက်ပေးကြဖို့ဘာလီလုပ်ငန်းစဉ်ရဲ့ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုတက်ရောက်လာတဲ့ဒေသရင်းအစိုးရတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကိုပန်ကြားလိုက်ပါတယ်။ဒေါက်ခေမျိုးသက်ပြောပြပေးပါရှင်။
မနစ်ကအောက်ကုလကလေးကရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခေါ်လုံတဲ့ရိုဂျာ9သိန်းနေရပြန်နိုင်ရေးလုပ်ငန်းရှင်ကိုဝိုင်းဝန်းပေးကူညီကြဖို့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာအောက်ကုလ9ရက်နေ့ကကျင်းပတဲ့9ချိန်မြောက်ဘာလီလုပ်ငန်းရှင်ရဲ့ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံပေါင်း28နိုင်ငံကဝန်ကြီးတွေကို UNHCR မဟာမင်းကြီးဖီလီပိုဂရန်ဒီကပန်ကြားခဲ့ကြောင်း UNHCR အာရှဒေသဆိုင်ရာပြောခွင့်ရCharlie Yexley က VOA ကိုပြောပါတယ
် Well today at the in Bali UNHCR High Commissioner for Refugees Filippo Grandi
Bali မှာဒီကနေ့ UNHCR Commissioner Mingi Filippo Grandi ရှင်းအားရှဒေသတွင်းခေါင်းဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီး
ရိုညာဒုက္ခသည်တွင်မြန်မာနိုင်ငံရခိုင်ပြည်နယ်၏ပြန်နှံ့ရေးအတွက်လုပ်နေတဲ့လုပ်ငန်းစဉ်တွေကိုထောက်ခံပံ့ပိုးပေးဖို့ပန်ကြားခဲ့ပါတယ်။လက်ရှိမှာတော့အခြေအနေကသူတို့ပြန်ဖို့မဖြစ်နိုင်သေးပါဘူး။ဒါပေမဲ့မြန်မာအစိုးရကသူတို့ပြန်နိုင်မယ့်အခြေအနေဖြစ်လာအောင်ဖန်တီးပေးဖို့စီစဉ်လာရှိကြောင်းပြောပါတယ်။ဒီထဲမှာမြပြတဲ့လူခွင့်ရေးဆိုင်ရာအမခန့်ချက်တွေပါဝင်ပြီးတခြားလှုပ်ဆောင်ရမယ့်လုပ်ငန်းတွေကိုပါတွဲလုပ်နေတာမို့ပြီးခဲ့တဲ့နှစ်တုန်းကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့သိမ်းနှင်ချီတဲ့ရိုဟင်ဂျာတွေသူတို့ဆန္ဒအလျောက်နေရင်ပြန်ဖို့လှုပ်ပေးနိုင်မှာပါ
။ထွက်ပြေးရတဲ့ဒုက္ခသည်တွေအားလုံးကိုပြန်ပြီးလက်ခံမယ်လို့မြန်မာအစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်မခံပါဘူး။ရိုဟင်ဂျာတွေနေရပြန်ဖို့အတွက်လှုပ်မပေးနိုင်ခင်မှာသိမ်းနှင်ချီတဲ့ဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂနဲ့နိုင်ငံတကာကကျေးဇူးတင်ကြောင်းနဲ့အစည်းအဝေးတက်ရောက်လာတဲ့ကိုယ်စားလှယ်တွေဘက်ကလည်းဒုက္ခသည်တွေအတွက်ဆေးရုံတွေဆောက်ပေးတာဘင်္ဂလားဒေ့ရှ်အစိုးရပေါ်မှာအခွန်အခလျှော့ချပေးတာကုန်သွယ်စည်းဝါးတိုးတက်လာအကူအညီပေးတာလိုမျိုးလိုအပ်တဲ့ခံဓာတွေမှာဝိုင်းဝန်းပံ့ပိုးပေးဖို့လဲမဟာမင်းကြီးကပန်ကြားပါတယ် UNHCR ဘက်ကလည်း UNDP နဲ့အတူမြန်မာအစိုးရနဲ့နားလည်မှုစာချုပ်လွှာ MOU လက်မှတ်ရေးထိုးနိုင်ခဲ့ပြီးဒီနားလည်မှုစာချုပ်လွှာကနေရလကောင်းတွေပေါ်ထွက်လာဖို့အတွက်မျှော်လင့်ထားတယ်လို့လည်းပြောပါတယ
်။ For the signing of the memorandum of understanding with UNHCR and UNDP.
MOU နားလည်မှုစာချုပ်ကို UNHCR UNDP ရုံးနဲ့မြန်မာအစိုးရလက်မှတ်ရေးထိုးခဲ့တာဟာပထမခြေလှမ်းဖြစ်ပါတယ်။ရင်းညာတွေသူတို့သဘောအလျောက်ပြန်နှံ့ရေးအတွက်အခြေအနေဖန်တီးပေးဖို့ဖြစ်ပါတယ်။လက်ရှိမှာတော့ရင်းညာတွေသိမ်းသိမ်းချီဘင်္ဂလားဒေ့ရှ်မှာခုလုံနေကြပါတယ်။ဒါပေမဲ့အများစုကသူတို့ရဲ့နေအိမ်တွေလူအဖွဲ့အစည်းတွေထံကိုမိသားစုနဲ့အတူပြန်လို့ကြပါတယ်။ဒီလိုပြန်နိုင်ဖို့ဟာလူသားချင်းစာနာမှုဆိုင်ရာအမခန့်ချက်ရရှိဖို့လိုအပ်ပါတယ်။နိုင်ငံတကာဥပဒေအရသူတို့တူးချင်းစီရဲ့အခွင့်အရေးကိုရေးသားဖို့လိုပါတယ်။လွတ်လပ်စွာသွာလာခွင့်နိုင်ငံသားခံယူခွင့်ကိုဥတီမဲ့အစီအစဉ်ချမှတ်ပေးရေးဌာနေပြန်ကြမဲ့ရိုဟင်ညာတွေလူအဖွဲ့အစည်းမှဝန်ဆက်နိုင်ရေးလိုဖြစ်ပါတယ်။ဒါမှလည်းသူတို့ငြိမ်းချမ်းစွာစစ်ချက်လက်ချပြန်နှံ့ကြမှာဖြစ်ပါတယ
်။ဒါပေမဲ့ UNHCR က MOU စာချုပ်လွှာပါလုပ်ငန်းတွေကိုလုပ်နိုင်ဖို့အတွက်စောင့်ဆိုင်းနေရဆဲဖြစ်ကြောင်းပြောပါတယ်။
တော်ခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့ချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်အလုပ်တော်နေရာအတွက် OIO ပြည်နယ်ကထူးရွေးကောက်ပွဲမှာကိုယ်စားလှယ်ချမဲ့ပြတ်သက်မနိုင်တဲ့အတွက်ဒီနေ့စောပိုင်းထိအနိုင်ရှုံးဆုံးဖြတ်ဖို့ခက်ခဲနေပါတယ်မက်ဆန်နန်နေမြေအားလုံးကရရှိထားတဲ့ကိန်းဂဏန်းတွေအရ Republican ကိုယ်စားလှယ် Tri Border ဆန်ကဒီမိုကရက်တစ်ကိုယ်စားလှယ် Danny O'Connor နဲ့ထောက်ခံမဲ့ထောက်ခံတဲ့အသာရထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအမေရိကန်နဲ့တရုတ်နိုင်ငံကြားထူးခေါင်းပေါ်နဲ့ကုန်သွယ်ရေးမှုဆက်ဆံရေးရလာမှာဖြစ်ပေမဲ့အရင်သမ္မတဟောင်းနေရလက်ထက်ကပုံစံမျိုးတွေနဲ့ကွဲပြားမှာဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။တရုတ်ရဲ့စီးပွားရေးကောင်းမွန်တာကိုသူ့အနေနဲ့လူလာရင်မဲ့တရုတ်ဘက်ကအမေရိကန်ပေါ်မျှတမှုရှိတဲ့မူဝါဒမျိုးထားစီခြင်းတဲ့အကြောင်းသမ္မတထရန့်ကစီးပွားရေးလုပ်ငန်းရှင်တွေကိုပြောကြားတဲ့မိန့်ခွန်းမှာမနေတော့ကပဲပြောဆိုသွားခဲ့တာပါ။မြောက်ကိုရီးယားအနေနဲ့လက်ရှိနျူကလ িয়ার ဆက်ရုံလက်နက်တွေနဲ့ဆက်ယုံနေအားလုံးရဲ့စီးရင်နဲ့နောက်တစ်ချိန်တည်းဆိုရင်မှနျူကလ িয়ার လက်နက်ဖြတ်သိမ်းရေးခိုင်မာတဲ့ခြေလှမ်းတွေနဲ့အတည်ပြုနိုင်မှုသဘောတူလက်ခံမှုမရပဲမြောက်ကိုရီးယားကောင်းဆောင်နဲ့သမ္မတဒေါ်နယ်ထရန့်ဒုတိယတစ်ချိန်ထပ်မတွေ့သင့်ဘူးလို့အကဲခတ်တွေကသတိပေးပါတယ်။သမ္မတထရန့်ကတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်နဲ့နောက်တစ်ချိန်ထပ်မတွေ့ဆုံလို့တဲ့သဘောထားမျိုးပြီးခဲ့တဲ့သတင်းပတ်တည်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားတာပါ။မလေးရှားနိုင်ငံမှာ 1MTP လုပ်ငန်းကြီးကနေဒေါ်လာဘီလီယံနဲ့ချီအလွဲသုံးစားမှုအရှုပ်တော်ပုံနဲ့ဆက်နေပြီးဝန်ကြီးချုပ်အောင်နာချေဘရာဇက်နောက်ထပ်အမှုတွေနဲ့ရင်ဆိုင်နေရပါတယ်။ 1MTP လက်အောက်ခံလုပ်ငန်းခွဲတစ်ခုဖြစ်တဲ့ SRC International ကနေကိုယ်ပိုင်ပန်းစင်းတွေကိုဒေါ်လာ10သန်းလွှဲပြောင်းမှုအပါဝင်ဝင်မဲခွာချမှုအမှုသုံးမှုနဲ့ဒီကနေ့နောက်ထပ်ဆွဲချက်တင်ခံခဲ့ရတာပါ။
သတင်းချင်းချုပ်ကိုကိုအောင်လင်ဦးကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဖူးညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတာဖက်အင်ဂျင်နီယာကတော့ skick ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို ည9:00 နာရီကနေ 9:00 နာရီခွဲအထိ Asia Sub-7 ဂျိုရူးကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.
From Washington, this